Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်းရဲ့2023ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းဒိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနာဆင်နိုင်ပါတယ်။
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနှက်ဆရာမဲ့ဒိနေထဲမှာတော့အာဆီယံဘုံသဘောတူညီချက်ကိုအကောင့်ထက်ဖော်ရေးအင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထရီညီလာခံမှာတိုက်တွန်းလိုက်ပါတယ်ဝင်ငွေ25ရာခိုင်နှုန်းပြန်လွှဲခိုင်းတဲ့စစ်ကောင်စီရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒီနေ့ဘန်ကောက်မှာဆန္ဒပြပါတယ်စားတဲ့မြန်မာနဲ့နိုင်ငံတကာကထူးခြားတဲ့ဒိနေကိုမန့်ရင်နိုင်တဲ့အတူပြောပြပြီးသွားမှာပ
ါကုလသမဂ္ဂမှာမြန်မာနိုင်ငံကိုယ်စားလှယ်အတွက်တန်မတ်ကြီးဦးကျော်မိုးထွန်းကိုတရားဝင်တက်မှတ်ဆုံးဖြတ်ပေးဖို့ဘာကြောင့်အရေးကြီးနေပါသလဲ
အဲ့လိုအတိအမှတ်ပြုပေးလိုက်ပြီဆိုရင်တော့ကျွန်တော်တို့နောက်ထပ်ဟိုအခြားနှစ်စဉ်ကျွန်တော်တို့ဒီ Chronicle Committee မှာကြုံတွေ့ရမယ့်ကိစ္စတွေမကြုံတွေ့ရပဲလေကျွန်တော်တို့ဒီတရားဝင်ကျွန်တော်တို့ပြည်သူ့ဘက်တော်သားတမတိဦးကျော်မိုးတော်တရားဝင်ဖြစ်တယ်ဆိုတာကိုကျွန်တော်ကလူချင်းနေ
နယူးယောက်မြန်မာ community ခေါင်းဆောင်ကိုနေတင်မြင့်ပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ်တခါကုလသမဂ္ဂမှဘင်္ဂလားဒေ့ရှ်သမ္မတကရိုဟင်ဂျာအရေးတင်ပြသွားတဲ့ပေါ်တုံ့ပြန်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင်
မြန်မာရေးပြည်ရှင်မှုအရှိတောင်အရှေ့နိုင်ငံများတင်အာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖို့ရေးအင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ
် On Myanmar implementation of the 5 point of consensus remains the main
မြန်မာနိုင်ငံနဲ့ပတ်သက်လို့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖို့နိုင်ရာအဓိကမူဖြစ်ရှိနေစေဖြစ်ပါတယ်ဆီယန်နာဝင်တွေဒါကိုအကောင့်ထည့်ဖို့လည်းတိုက်တွန်းပါတယ်မြန်မာပြည်သူတွေကိုပြစ်ပယ်မထားဖို့လည်းအာဆီယံကအာတုံခွန်ဆိုင်ကြိုးပမ်းသွားမှာဖြစ်ပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာဆူရီကမနေ့တုန်းကကုလသမဂ္ဂထွေထွေညီလာခံမင်းခွန်းမှာထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ17ရက်ကအာဏာသိမ်းပြီးနောက်ပိုင်းနိုင်ငံရေးအခြေအနေတွေနဲ့လက်နက်ကန်ပြည်ပကတိကြီးထွားလာတာကိုဖြစ်ရှင်းဖို့ရည်ရွယ်ပြီးအာဆီယံသင်းကဘုံသဘောတူညီချက်၅ရပ်ချမှတ်ပြီးမယ်လက်တွေ့မှာအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတာကြောင့်အသင်းဝင်နိုင်ငံတချို့ပြည်နိုင်ငံတကာအတန်းဝန်ကြီးစိတ်ပြက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒီပါရောက်မြန်မာအလုတ်သမားတွေရဲ့လစာတွေကအနည်းဆုံး25ရာခိုင်နှုန်းကိုမိသားစုထံပြန်ပို့ရမယ့်အစီအစဉ်ကိုဒီကနေ့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဝင်ငွေ၄ပုံတစ်ပုံကိုတရားဝင်ငွေလဲစနစ်နဲ့ပြန်ပို့ဖို့စစ်ကောင်စီကစီစဉ်နေတာကိုစန့်ကျင်တဲ့အနေနဲ့ထိုင်းရောက်မြန်မာအလုတ်သမားတွေနဲ့အလုတ်သမားရေးလှုပ်ရှားသူတချို့ကုလသမဂ္ဂရုံးအပြင်ဘက်မှာဆန္ဒပြခဲ့ကြတာပါ။ဒီပါမှာအလုတ်လှုပ်ကြတဲ့မြန်မာနိုင်ငံသားတွေလစာရဲ့25ရာခိုင်နှုန်းတရားဝင်ပြန်ပို့ရမယ့်အစီအစဉ်နဲ့ပတ်သက်လို့ညှိနှိုင်းနေကြောင်းအလုတ်သမားရေးဌာနအမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းကပြီးခဲ့တဲ့လတည်းမှာ VOA ကိုပြောထားတာပါမြန်မာနိုင်ငံမှာ2022ခုနှစ် February လတဲ့အရတားအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့တဲ့အပေါ်အနောက်နိုင်ငံတွေကပိတ်ဆို့တံခတ်မှုတွေကြောင့်စီးပွားရေးနဲ့ဗန္ဓာရေးပြဿနာတွေပေါ်ပေါက်နေချိန်မှာပဲစစ်ကောင်စီကပြည်ပရောက်မြန်မာရီထံကငွေပြန်ပို့တဲ့အစီအစဉ်မှာအပြောင်းလဲလုပ်ဖို့ခြေလှမ်းပြင်လာတာဖြစ်ပါတယ်
ယူကရိန်းနိုင်ငံကဝင်ထွက်လုပ်တဲ့သင်္ဘောတွေကိုတိုက်ခိုက်မယ်လို့ရုရှားကချင်းချောက်ထားတဲ့ကြားမှာပဲယူကရိန်းနိုင်ငံထွက်ဂျုံနေတင်ဆောင်လာတဲ့သင်္ဘောနောက်ထပ်တစ်စင်းတူရကီနိုင်ငံကိုဒီနေ့တင်းနေဦးနေနေမှာပဲရောက်သွားပါတယ်ဂျုံတန်ကြီး18600တင်ဆောင်လာတဲ့ပလောင်နိုင်ငံမှာပုံတင်သင်္ဘောအီဂျစ်နိုင်ငံကိုဆက်သွားမှာပါကောက်နံတင်ပို့မှုသဘောတူညီချက်ကနေရုရှားနှုတ်ထွက်သွားပြီးနောက်ပိုင်းတိုက်ခိုက်ခံရမယ့်အန်ဒီအကြောင်းယူကရိန်းသင်္ဘောတွေဟာရေလမ်းကြောင်းတစ်ခုရှာဖွေနေပြီးအခုခါမြောက်အတ္တန်တစ်စာချုပ်ဘွဲ့ NATO ဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘူဂေးရီးယားနဲ့ရူမေးနီးယားနိုင်ငံကထိန်းချုပ်ထားတဲ့ရေချောင်းကနေစမ်းသပ်ပြန့်တန်းနေပါတယ်ဗြိတိန်ကာဝေးဝန်ကြီးဌာနရဲ့နေ့စဉ်ထောက်လိုင်းအစီရင်ခံစာဒီနေ့ထုတ်ပြန်ရမှာတော့ရုရှားတံကဓာတ်ဆီနဲ့ဒီဇယ်ဝယ်ယူတင်သွင်းနေတဲ့တိုင်းပြည်တွေမှာပြည်ရင်းလောင်စာဆီရှားပါမှုနဲ့ကြုံရဖို့အလားအလာများနေတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
အန်တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ5မီတာ32 kHz 6383နဲ့6383လိုင်းထိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြီးထုတ်လွှင့်ပေးနေပါရှင
်ဒီအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်တိုင်းဘက်ကနောက်ဘက်ကန်ဒီတာကဒုက္ခတဲ့စကန်တစ်ခုကိုအစ္စရေးရဲ့ဒီနေ့စီးနင်းမှုတွင်ဟာမတ်စစ်သွေးကြွဖွဲ့ဝင်တက်ခိုက်ရေးသမားတူပါဝင်နှစ်ဦးသေဆုံးသွားတဲ့ကြောင်းအရေးပေါ်ဝန်ထမ်းတွေနဲ့ဟာမတ်စစ်ဖွဲ့ကပြောပါတယ်သူကရန်မျိုးအနီးကနော်ရှမ်ဒုက္ခတဲ့စကန်ကိုဒီနေ့စောပိုင်းဝင်ရောက်စီးနင်းရာကပါလက်စတိုင်းတက်ခိုက်ရေးသမားတွေနဲ့တနါရီလောက်အပြန်အလှန်ဖြစ်ခတ်မှုဖြစ်ခဲ့တယ်လို့လည်းကိုရန်တွေ့သူတွေကပြောပါတယ်အစ္စရေးစစ်တပ်ကတော့အကြမ်းဖက်ဝါဒတပ်ဖြည့်ရေးအတွက်စီးနင်းခဲ့တာဖြစ်ပြီးကွန်ပျူတာတွေလူငယ်ရင်းကင်မရာတွေတပ်ဆင်ထားတဲ့စစ်စင်ရေးရုံးကိုရှင်းလင်းနိုင်ခဲ့တယ်လို့ဖောက်ခွဲပစ္စည်းတွေနဲ့ဘုံလုံးရံမှာအသုံးပြုတဲ့ပစ္စည်းအများပြားကိုတိုက်စီရမယ့်ကြောင်းလည်းပြောဆိုထားပါတယ်ခင်ဗျာ
Pacific ကျွန်းနိုင်ငံတွေနဲ့ထိပ်သီးဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပဖို့သမ္မတဂျိုးဘိုင်ဒန်စီစဉ်နေပါတယ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုကြီးမားလာတာကိုတံပြန်ဖို့ရည်ရွယ်ချက်နဲ့အခုလို Pacific ကျွန်းနိုင်ငံတွေနဲ့တန်တမန်ဆက်ဆံရေး American ဘက်ကတိုးမြှင့်တိစောက်လာတာပါ Pacific ကျွန်းစု Foreign အဖွဲ့ဝင်18နိုင်ငံခေါင်းဆောင်တွေနဲ့ဒုတိယအကြိမ်မြောက်ထိပ်သီးစည်းဝေးကို Washington DC မှာမနေ့ပြန်ကစပြီး2ရက်ကြာကျင်းပမှာပါ Pacific ဒေသတွင်း American ရဲ့ပုံမှုခိုင်မာတဲ့ရည်တည်ချက်ကိုအစည်းအဝေးမှာသမ္မတ Biden ကကြေညာဖို့ရှိကြောင်း American အဆင့်မြင့်အရာရှိတချို့ကပြောကြားခဲ့ပါတယ်ရှင
်။တောင်တရုတ်ပင်လယ်ပြင်ကပိုက်ဆိုင်မှုတွေငင်းပွားနေတဲ့ရေပြင်မှာတရုတ်ကမ်းဆောင်တပ်ဖွဲ့တွေကရေပေါ်အတားအဆီးတွေချထားတဲ့ကြောင်း၅ပန်းခွက်တည်တဲ့ဖိလစ်ပိုင်သင်္ဘောတွေဝင်မရပဲဖြစ်နေတယ်လို့ဖိလစ်ပိုင်နိုင်ငံကဒီနေ့ပဲပြစ်တင်ဝေဖန်လိုက်ပါတယ်စကရာဘိုရိုရှိုးကျွန်းတွေအနီးတစ်ဝိုက်တရုတ်နိုင်ငံကရေပေါ်တားဆီးတွေချထားတဲ့ပေါ်ဖိလစ်ပိုင်ကမ်းဆောင်တပ်ဖွဲ့နဲ့ရေလုံငန်းဌာနတို့ကအပြင်းထန်ရှုတ်ချကြောင်းကမ်းဆောင်တပ်ဖွဲ့ပြောခွင့်ရက X လူမှုကွန်ရက်မှာပြောဆိုလိုက်တာပါအတားဆီးတွေကြောင့်ဖိလစ်ပိုင်၅ပန်းသမားတွေစားဝတ်နေရေးအခက်ကြုံရတယ်လို့လည်းပြောပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကတရုတ်တန်ရုံကတော့တတလုံးဒီကိစ္စနဲ့ပတ်တယ်လို့မှတ်ချက်ပေးတာမျိုးမရှိသေးပါဘူး။တောက်တရုတ်ပင်လယ်ပြင်90ရာခိုင်နှုန်းလောက်ကိုတရုတ်ကပိုင်ဆိုင်ကြောင်းကြီးညာထားပြီးဒီထဲမှာဗီယက်နမ်မလေးရှားဘရူနိုင်းအင်ဒိုနီးရှားဖိလစ်ပိုင်နိုင်ငံတွေကကမ်းလွန်စီးပွားရေးဇုံနယ်မြေတွေလည်းပါဝင်နေတာကြောင့်အငင်းပွားမှုတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ခင်ဗျာ
The new name ညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။သတင်းအစီအစဉ်ကိုတော့ကိုအောင်လင်းဦးနဲ့အတူပြောပြသွားတာပါ။အခုတော့ Rohingya အရေးတင်ပြမှာပါရှင်။ Bangladesh မှာခိုလုံနေထိုင်တဲ့တိမ့်ချီတဲ့ Rohingya ဒုက္ခသည်အရေးနိုင်ငံတကာကဝိုင်းဝန်းကူညီဖြေရှင်းပေးကြပါလို့ Bangladesh နိုင်ငံသမ္မတကတိုက်တွန်းပြောဆိုသွားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ဒီ Rohingya တွေရဲ့သဘောထားကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေထိုင်နေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့အရေးနိုင်ငံတကာကဝိုင်းပြီးတော့ကူညီပံ့ပိုးဖြေရှင်းပေးကြပါလို့ဒီစက်တင်ဘာလထဲမှာပဲအာဆီယံထိပ်သီးအစည်းအဝေးမှာရောဘင်္ဂလားဒေ့ရှ်လာချန်နီအဖွဲ့ခုနှစ်ကြိမ်မြောက်မိတ်ဖက်အစည်းအဝေးမှာပါနိုင်ငံတကာကိုအကူအညီတောင်းခံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်သမ္မတမိုဟာမက်ရှာဟာဘူဒန်ကတိုက်တွန်းပြောဆိုသွားခဲ့ပါတယ်
။ Further delay to commence safe voluntary and sustainable repatriation and shortage of humanitarian support
သူပြောသွားတာကတော့ရိုဟင်ညာဒုက္ခသည်တသန်းနဲ့နှစ်သိန်းကိုလူသားချင်းစာနာမှုအရာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ထာစီနာကလက်ခံခိုလုံခွင့်ပေးခဲ့တာပါဒီရိုဟင်ညာဒုက္ခသည်တွေရဲ့အကြက်တဲကိုဘင်္ဂလားဒေ့ရှ်ကခါးစီးပြီးတော့ရင်ဆိုင်ခဲ့ရတာခုနှစ်နှစ်ကြာလာခဲ့ပေမဲ့အခုချိန်ထိဒုက္ခသည်တွေရဲ့အရေးကိုဖြေရှင်းနိုင်တဲ့အခြေအနေကိုမတွေ့ရသေးသလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလှုပ်ပေးနိုင်သလောက်အတိုင်းအတာအကန့်အသတ်ကိုကြော်လာပါတော့မယ်မြန်မာနိုင်ငံကနေစခဲ့တဲ့ပြဿနာဖြစ်တာမျိုးရေရှည်ပြေလည်အောင်အဖြေရှာဖို့နဲ့နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးကြပါဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သမ္မတမိုဟာမက်ရှာဟာဘူဒင်ကဂျကာတာမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာအခုလိုပြောဆိုသွားတာဖြစ်ပါတယ်ဒီလိုမျိုးဘင်္ဂလားဒေ့ရှ်သမ္မတဘက်ကနိုင်ငံတကာအပေါ်မှာရိုဟင်ဂျာအရေးဝိုင်းပြီးတော့ကူညီအဖြေရှာပေးဖို့အကူအညီတောင်းခံတဲ့အပေါ်မှာရိုဟင်ဂျာဒုက္ခသည်တွေဘက်ကကြိုဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကလည်းအခုလိုမျိုးဘင်္ဂလားဒေ့ရှ်သမ္မတရဲ့နိုင်ငံတကာရိုဟင်ဂျာအရေးဝိုင်းပြီးတော့ကူညီပေးကြပါဆိုပြီးအကူအညီတောင်းတဲ့အပေါ်မှာသူ့သဘောထားအခုလိုပြောပါတယ်။
Bangladesh tamadaye hotong su che bwe bo do chan lo do ho tato mya mya ko chan lo do chu su lak khan ba de pi lo she ju le atu tin chi ba de ho adika ga Bangladesh tamadaji ga ho Rohingya dwe be kin zwa ku tabo ne ku ne ye pyin ye ne sa na mu san ya kwan yu dwe alon alauk ma ya shi de a che dwe ga de ta ta khun lon atwe ande pi sin nai ba de di a ye ji de kisa ko nai yan ta ga tan wan ga a ye ta ji son yue twe ja bo ဟိုတွန်ဆူလူတွေဆိုတဲ့ဟိုသမတရဲ့ဟိုတွန်ဆူရှိတွေအပါဝင်ဟိုမြန်မာနိုင်ငံတွင်းကဟိုစခဲ့တဲ့ဒီပြဿနာတွေရေရှည်အပြေရှားနိုင်ဖို့နိုင်ငံတကာတန်အဝိုင်းကဝိုင်းဝန်းလှုပ်ဆောင်ပေးကြပါလို့အဲတွန်ဆူတာတာတွေကိုလည်းကျွန်တော်တို့ရှူဆူပါတယ်အဲပြီးတော့နိုင်ငံတော်သမတရဲ့ဟိုပြုစုချက်တဲ့မှာဟိုကျွန်တော်တို့ဟိုခြေကျုတင်တဲ့ဟာကတော့ဟိုအတင်းအဆက်နဲ့ရေရွှေပြောင်းခံရတဲ့ဒုက္ခတဲ့တပန်းနသိင်းကိုလူသားချင်းစာနာမွေးရဝန်ကြီးချုပ်ရှဲခါစင်နာဆိုရကလက်ကန်ကိုလွန်ကင်းပဲထားတဲ့အချောင်းနဲ့ဒီအကျက်တဲ့ရင်ဆိုင်ခဲ့ရတာကနနီဟိုရှာလာခဲ့ပေမဲ့ဒုက္ခတဲ့ရေပြင်းရှင်းနိုင်တဲ့အချမ်းနဲ့သူမတွေ့ရသေးတဲ့အချောင်းအဲဒါတို့အတွက်တော့ကျွန်တော်တို့အဲဒီလိုမျိုးဟိုဘင်္ဂလားဒေ့ရှ်အစိုးရကကျွန်တော်ကိုကိုလွန်ကင်းပဲထားတဲ့ဟာကိုလည်းသူတဲသွင်းပြောထားတဲ့ပေါ်ကျွန်တော်တို့ကရှေ့ကျူးတင်ပါတယ်နိုင်ငံတော်သမတကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သမတကြီးကို
ဘာလူခါလေးဒုက္ခတဲ့အမှတ်ကိုကဥကြောမြင်ကသူ့ရဲ့သဘောထားကိုပြောပြပါတယ
်ကိုစက်တင်ဘာ9ရက်နေ့ကအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်၌ကျင်းပခဲ့ကြတဲ့အဆက်ဆောင်အရှားနိုင်ငံများအပြင်အာဆီယံတိုက်ပြီးအင်လကန်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတမိုဟာမက်ဆိုက်ဖျိုဒင်ကာရွန်ဂျာဒုက္ခဆေးများ၏အကြက်တဲများကိုနိုင်ငံတကာကဖာဝင်ခွင့်ရင်ဖန်ဖို့ဖယ်ရှင်းပေးကြပါလို့ကောင်းဆောင်မောအဖော်ကျွန်တော်တို့ရွန်ဂျာဒုက္ခဆေးများအနေဖြင့်အာရဝန္တာကြိုးစိုးထောက်ခံပါကြောင်းချော်ကြားလိုပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်သမ္မတကြီးရဲ့ထင်ပြချက်တွေဟာတကယ်ပကတိအကျဉ်းနေမင်းကိုတင်ပြခဲ့တာတွေ့မြင်ရပါတယ်ဘင်္ဂလားဒေ့ရှ်မှာကိုလိုနေထိုင်ကြတဲ့ရူဟင်ဂျာညာကနေရဲပြည်ရဲမှာမင်းမင်းစင်တာလျောက်ဂုံတိတ်ကရှိရှိဘေကီလုံချုံစွာရေရှည်တည်တန်းခံရတဲ့နေထိုင်မှုဘဝရဲ့အမှန်တန်ရှာရရည်နဲ့ဒုတိယချက်မှာတော့ဒုက္ခသစ္စာခံမှာစန္ဒတိကျနဲ့အခက်ကြုံနေရတဲ့ကြတနာညာကိုခွန်ရင်ဖင်းဖို့ဖြည့်ရှင်ပေးကြဖို့နိုင်ငံတကာကိုအတေးရထုံးဆို့တွားခဲ့တာကိုတွေ့ခဲ့ရပါတယ်တင်ပြခဲ့တာတွေ့မြင်ရပါတယ်ဒီကိစ္စအပေါ်မှာကျွန်တော်တို့ရိုဟင်ဂျာဒုက္ခဆေးများအနေနဲ့ချိုးဆိုတော့ခံရတယ
်အခုလိုမျိုးဘင်္ဂလားဒေ့ရှ်သမ္မတရဲ့ပြောဆိုချက်အပေါ်မှာရိုဟင်ဂျာဒုက္ခသည်ဒီဘက်ကလည်းစိုးရိမ်မှုတွေရှိပါတယ်ဒါတွေနဲ့ပတ်သက်ပြီးတော့သူတို့ကအခုလိုမျိုးဆက်ပြီးတော့ပြောပြပါတယ
်ဟောပြီးတော့ကျွန်တော်တို့စိုးရိမ်နေတဲ့အခြေတစ်ခြေလေးရှိပါတယ်တို့တို့ကဟိုစူးရင်နေတဲ့အခြေကားပါလေဆိုရင်ဟိုတမတရဲ့ဟိုတွန်းဆူရှဲတဲ့မှာအဲပြောဆူရှဲတဲ့မှာဟိုဘင်္ဂလားဒေ့ရှ်ဘက်ကဘောနော်ဟိုဘင်္ဂလားဒေ့ရှ်ဘက်ကဟိုစွန်ရွေးနိုင်တဲ့အတန်းအတာအခင်းအသေးကိုရှော်လာတော့မှပြစ်တဲ့အချောင်းဆိုပြီးတော့ဟိုပြောထားတဲ့ဟာကတော့ဒါကတော့ကျွန်တော်တို့နည်းနည်းစူးရင်တာပေါ့နော်ဟိုဘင်္ဂလားဒေ့ရှ်ကဒါကျွန်တော်တို့နားလေတာကဟိုဘင်္ဂလားဒေ့ရှ်ကပေါ့နော်နာနေဆက်ပြီးတော့သူမထိုင်နိုင်ဘူးပေါ့အဲအဲ့လိုတဘောရောက်တဲ့ရောက်တယ်လို့ကျွန်တော်တို့ကအဲ့လိုပဲခင်ယူပါတယ်ဒါကြောင့်မလို့အမေဆိုရင်လည်းဟိုဘင်္ဂလားဒေ့ရှ်ဘက်ကလည်းဘုဆိုရင်ရှောင်းနေကြော်သွားတဲ့ခါလာပြတော်ပြီးနိုင်ငံတကာကလည်းပူပေါင်းပြီးတော့တည်ရမှုရှိတဲ့ဟိုအပြေကိုရှာလေးမြောက်အမင်းစင်သူတို့မှာပြောတင်တဲ့ကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့လူဟင်ကြားတွေ့ဆိုရင်တော့ဒီအချက်ကိုတော့ကျွန်တော်စူးရင်နေပါတယ
်ကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံဂျာကာတာအာဆီယံရဲ့ထိပ်သီးအစည်းအဝေးမှာတော့ဒေတာရင်းကပြဿနာတွေနဲ့အတူအဓိကကတော့မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့လူခွေးနဲ့ဒီမိုကရေစီရေးစီရေးပြိပခပြဿနာတွေနောက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုနိုင်ငံတကာကောင်းဆောင်နေဘက်ကအလေးထားပြီးတော့ထည့်သွင်းပြောဆိုခဲ့ကြပါတယ်။ဒါပြင်ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းရခိုင်ပြည်နယ်တွင်းကအခြေအနေတွေနဲ့ဒုက္ခသည်တွေရဲ့အကျပ်တွေကိုစိုးရိမ်ကြောင်းပြောဆိုသွားပါတယ်။ဒီတော့တွင်မှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်3000ကိုနေ့မကုန်ခင်မှာမြန်မာနိုင်ငံဘက်ကပြန်ပြီးတော့လက်ခံမှုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံနှစ်နိုင်ငံသဘောတူထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star သတင်းမှာရေးသားဖော်ပြပါဗျာ နေရပြန်ပို့တဲ့အခါမှာတော့ရိုဟင်ဂျာဒုက္ခသည်တွေရဲ့သဘောထားဆန္ဒတွေကိုအလေးထားကြဖို့နဲ့သူတို့ရဲ့ဂုဏ်သိက္ခာနဲ့အခွင့်အရေးကိုအတိမတ်ပြုပြီးလုံခြုံရေးကိုအာမခံနိုင်တဲ့အခြေအနေမျိုးဖန်တီးပေးဖို့ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာကလည်းတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
မဆုမဆက်သွယ်မေးမြန်းတင်ပြခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီကုလသမဂ္ဂ Credentials Committee ကနေမြန်မာနိုင်ငံကိုယ်စားလှယ်ကိစ္စဆုံးဖြတ်ဖို့ရွှေဆိုင်လာခဲ့တာဟာဒီနှစ်ပါဆိုရင်3နှစ်ပြည့်လာပြီဖြစ်တဲ့အတွက်အရင်နှစ်တွေအတိုင်းဒီနှစ်မှရောဆက်ပြီးရွှေဆိုင်မလားကုလသမဂ္ဂဆိုင်ရာမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကိုတရားဝင်သတ်မှတ်ရေး Credentials Committee ဘက်ကဆုံးဖြတ်ဖို့အချိန်တန်နေပြီလို့မြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကဘာကြောင့်တောင်းဆိုနေကြသလဲနယူးယောက်မြို့ကမြန်မာအမြဲတမ်းကိုယ်စားလှယ်ရုံးရပ်တည်နေတဲ့နောက်ဆုံးအခြေအနေရောဘယ်လိုရှိလေ NYBC နယူးယောက်မြန်မာ community ခေါင်းဆောင်ကိုနေတင်မြင့်ကိုဒီတစ်ပတ် Zoom ကနေဆက်သွယ်မေးမြန်းထားပါတယ
်ကိုနေတင်မြင့်ပထမဆုံးမေးချင်တာကအခုနယူးယောက်ဒီကုလသမဂ္ဂဌာနချုပ်မှာကျင်းပနေတဲ့ဒီနှစ်ဒီကုလသမဂ္ဂအထွေထွေညီလာခံပေါ့နော်အဲ့ဒီခုနောက်ဆုံးအခြေအနေရဆိုလို့ရှိရင်မြန်မာနိုင်ငံကိုကိုစားပြုရွေးချယ်မဲ့ဒီအခြေအနေကအခုလက်ရှိမှာဘာတွေတည်ထားလဲရှင
်ကျွန်တော်တို့ပေါ့လေဒီ88ကျင်းတော့ညီလာခံကိုစက်တင်ဘာလ9ရက်နေ့မှာပေါ့လေစတင်ဖွင့်လှစ်လိုက်တယ်ဖွင့်လှစ်လိုက်ပြီးတော့88ကျင်းတော့ညီလာခံကနေ88ကျင်းတော့ဥစ္စာကိုတွဲပေးရတွဲပေးတဲ့အချိန်မှာပဲ President ဖြစ်ကိုရွေးချယ်တယ်ရွေးချယ်တဲ့အချိန်မှာပဲ President ဖြစ်ကကျွန်တော် Credential Committee ကိုနိုင်ငံကိုသူကိုယ်တိုင်ဖွဲ့ပေးလိုက်တယ်ပေါ့အဲ့ဒီ process ကတော့အခုကျွန်တော်တို့ပေါ့ဒီတိုင်းကျွန်တော်တို့ပေါ့ဓာတ်နဲ့ချီသွားမယ်တဘောတော့ရှိတယ်ပေါ့အဲ့ဒီတဘောရှိတဲ့အတွက်ကျွန်တော်တို့ကဒီ Credential Committee ကဘယ်လိုဆုံးဖြတ်မလဲသူတို့ဆုံးဖြတ်မဲ့ပုံမှာလည်းကျွန်တော်တို့ကအရန်ကိုနားဆင်တယ်လို့တစ်ခန့်နေနဲ့လည်းကျွန်တော်တို့ကဒီ Credential Committee ကိုနိုင်ငံပေါ့နော်ကိုနိုင်ငံကိုကျွန်တော်တို့က reach out လုပ်ဖို့လိုအပ်တယ်ဘာကြောင့်လဲဆိုတော့သူတို့ကကျွန်တော်တို့နိုင်ငံအခြေအနေပကတိအခြေအနေတွေ information တွေ current information တွေပြည့်ကျင်မှတည်တယ်အဲ့တော့ကျွန်တော် reach out လုပ်ဖို့လိုအပ်တယ်လို့ကျွန်တော်ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုလည်းကျွန်တော်တို့reach out လုပ်ဖို့လိုအပ်တယ်ဒါမှလည်းသူတို့ပမ်းပန်းတကန်သုံးသပ်နိုင်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံရေးကိစ္စနဲ့ပတ်သက်ပြီးတော့ဘသူကိုတရားဝင်ဆက်လက်ထားရှိနိုင်မလဲဆိုအောင်သူတို့ပမ်းပန်းတကန်ဆုံးဖြတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါဆိုရင်ဒီအခုကုလသမဂ္ဂအထွေထွေညီလာခံကရွေးချယ်ထားတဲ့ Credential Committee ကဒီမြမအရေးမှာဟိုကိုစားပြုမဲ့သူဘယ်သူလဲဆိုတာကိုသူတို့မဆုံးဖြတ်ရသေးဘူးပေါ့န
ော်။ဟုတ်ကဲ့မဆုံးဖြတ်သေးပါဘူး။ကျွန်တော်အခုနောက်ဆုံးအချိန်ထိပေါ့သူတို့ကိုယ်နိုင်ငံတွေးဆောင်တာကိုကျွန်တော်မကြားကျွန်တော်တို့မကြားရသေးပါဘူး။မကြားသေးတဲ့အတွက်သူတို့တွေးဆောင်ပြီးသွားမှပဲသူတို့ဒါကိုဆုံးဖြတ်နိုင်မယ်လို့ထင်ပါတယ်။
ဟုတ်ကဲ့အဲ့တော့ဒီနေ့အတွက်ကုလသမဂ္ဂအထွေထွေညီလာခံကရွေးချယ်လိုက်တဲ့ Credential Committee မှာပါဝင်တဲ့နိုင်ငံတွေကဘယ်နိုင်ငံတွေလဲရှင
်။ဟုတ်ကဲ့ကိုယ်နိုင်ငံကတော့လေအများစုကြည့်တာကကျွန်တော်တို့အမြဲတမ်းသုံးနိုင်ငံပေါ့လေ။အမေရိကန်ရဲ့တရုတ်ရဲ့ရုရှားရဲ့ပေါ့။ကျန်တဲ့6နိုင်ငံအတစ်ကတော့အင်ဒိုရာပါတယ်။ဂရီနီဒါပါတယ်။နောက်ပြီးတော့နိုင်ဂျီးရီးယားပါတယ်။ဆော်လမွန်အိုင်လန်ပါတယ်။ဆူရီနမ်နဲ့တိုဂိုတို့ဖြစ်တယ်ပေါ့။အဲ့6နိုင်ငံနဲ့ဒီအနည်းငယ်3နိုင်ငံ4နိုင်ငံကဒါကိုဆုံးဖြတ်မှာဖြစ်ပါတယ
်။ဒီ Credential Committee ထဲမှာအနည်းငယ်အဖွဲ့ဝင်3နိုင်ငံထဲမှာဒီ American တရုတ် Russia ဆိုတော့တရုတ်နဲ့ Russia ကအခုဟိုမြန်မာစစ်ကောင်စီနဲ့အတော်လေးနှီးဆက်တဲ့အပိုင်းမှာပေါ့နော်တရုတ်ဆိုလို့ရှိရင်သူတို့အရင်အထက်ဆာလို့ရှိရင်အခုဆိုရင်ဒီနှစ်နိုင်ငံဆက်ဆံရေးကိစ္စတွေပေါ့နော်ဟိုမြန်မာနိုင်ငံမှာဒီ online ရာဇဝတ်မှုတွေကိုနှိမ်နင်းတဲ့အပိုင်းမှာဆိုရင်လည်းစစ်ကောင်စီကတရုတ်ဆိုရကိုခွင့်ပြုပြီးတော့ဒီတရုတ်လုံခြုံရေးတပ်ဖွဲ့တွေဝင်ပြီးတော့ဖမ်းဆီးတာမျိုးပေါ့နော်ဆိုတော့ဒီလိုနှစ်နိုင်ငံဆက်ဆံရေးကတော်တော်လေးကိုနှီးကပ်လာတယ်နှီးဆက်လာတယ်တစ်ဖက်မှာလည်းဒီတရုတ်ကသူတို့ရဲ့ဒီ Belt and Road ဒီပိုလန်မှာစီမံကိန်းကိုလည်းမြန်မာနိုင်ငံထဲမှာဆက်ပြီးအကောင့်ထဲပေါ်ရှင်တဲ့အနေအထားတွေရှိတဲ့အခါကျတော့ဒီနှစ်ဒီမြန်မာနိုင်ငံကိုစားပြုမဲ့ကိစ္စမှာတရုတ်ကသဘောထားပြောင်းလဲလာနိုင်တာရှင
်တရုတ်ကဒီနှစ်တော်ကမှာတော့သူကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိပါတယ်ခုနပိုလန်မှာစီမံကိန်းတို့ကိစ္စတော့တော့အခြားကဏ္ဍတွေရောပေါ့လေသူရင်းနှီးမြှုပ်နှံထားတဲ့ကိစ္စတွေမှာတော့အရန်အကျိုးမျက်ရှိပါဒါပေမဲ့လည်းသူကဒီ Credential Committee မှာသူကပေါ့ခုနလိုပေါ့တန်းကွက်မယ်သူကကြက်ကြက်ရက်လုပ်မယ်ပေါ့လေအဲ့လိုပုံစံလုပ်မယ်ဆိုသူရဲ့ 送啥送的木啊，都到几米路就拿钱买。巴掌的时候，库就那路都太太对面 American 那年的时候，库加拉嘛啊，都到伊不差不，啊这这里骗你的，都到伊都路太太人生路信你的。我把真的 American 那年这个文要拿的，不便不便宜不，不便不便宜，给啥就叫文要拿的，谁呀开呀啥的哟，那白嘛，谁呀爹妈没给骗来的。台湾也给啥嘛嘞？爹妈我撇的了，当地又变了给啥嘛？爹妈我撇的了。他比美国那个那十三的卡嘛，十三一样嘛，全部被爹妈的欧啥的撇拉比哦。然后从西伯利亚啥都变了，十三一年没给啥的，西伯利亚都变了，一年没给啥的。哦，啊，初段的嘛的六比一，最少哪里撇的？啊，六撇的卡嘛，这种标准啊。Comparison 都记得看嘛 ，American 那年呢，都十三亿比来不不，十一那年啊，本地的卡阿龙新币不，十八亿不哩，新币不给都老少嘛啦，都这么，爸妈那年就对都啊 ，Greece 就比较都老少嘛啦，六个几没少呢，啊，都搞着啊 ，D King D Chain D 干嘛着？啊，都 American 那年个美国就比都老来没留着那么全部，哎对。你收到真的路啊，真的路这么差了，真的路地这么些人家收的啊，真的路这么差了，搞到钱了钱呗，这钱个，咱们去武装部做，第二位苦了这么大，第二票，那么你钱个，给苦了这么大，阿罗伯，哦，第二第二位嘛，票难得的，钱够了嘛，啊，真的现在呗。啊，是五年的家里面，咱们就五座木村屋，十来平哦，地方路就十来，他是不熟的，哎，钱呢吃饱嘛，真的路就是路改嘛。
苦了这么干嘛个？ये नेटिया टाइम है निमाने के ने पता लो कुछ ले युए छे रे सोंगिया छकु मचावे सभी रो श्वेसाई ने सुरे अलाला का तो छा उमा निमाने के ने अलाटू पिने रे वो अफगानिस्तान वो टी कुछ ले युए छे ये मा क्रिडेशन कॉमेडी बका बलो सोंगिया नाइने अलाला इशिला छे
तो नरो डी क्रिडेशन कॉमेडी तमाय जाऊँ ज vacancy policy, vacancy tada usa nangashi, napat nangaluga, then out Napuluma, then also go palabio, vacancy look at, oh, Dajan Tamane Shigate. Dame Dini di Chain di Kama, sit Jame Usuya Matea, Udim Ubudim, Loyati, no, not Kua, old Abo, O Ludaji Nunes Usari, not Kuabo, Divo, Diseas with Choba Murakisari, Kavanang and Vidia, Dini Jad. ASEAN 主要来讲，五八度来讲，都不各方面人的底下底底请假了嘛。第个人在购买底价嘞，啊，底里面就做那用钱的。
思考是大家都有些故事来讲喏，咱们今年嘛，都啥土库属于土库加入，不土库其他嘞，一年个都为了不土来先。
今年嘛咯，我们去安都人物，都有些的，现在嘛，欧洲也故事来去调查吧嘞。
第思考是大家哦，古拉怎么干嘛，都。We are close to the city. Uma Solution, Babibio, Nimanega Majaro, O Sikau Siga, Sabiro, O Shini de Kajaro, Gulatamaga Agency Bagali, Nimanega Nebatae, D Sikau Si Baga Dawi Shidurine, Titus Sari Shideno, Botaloabe, D Bojomuji, Meow Line, Nipiro Matabiro, D Gulatamaga Agency Baga, Gigari, Dwisona Rubano, Dadi Sanamuke Sari, Dubono. So, Elu apaini le shini le kajara o kula tamagaye le shi nyama nangya ne bata bi o thuru yati lo shani le apaimo no ma ujo mo chongu be ati ma piubu dure lala ya o pila me ba ma shi
Senaro ya di bo miyoza ni yu esu ya pepe ga nangya jayi wenji de bo le mufa kwe ga le kula tamaga apobo nangya ne o jano tidio sa samu le loni da di shi ge General, not a Kuba, General, maybe in Karong Yale, General, Nangandaka, and Itayamale, Nangandama Shi, General, in Asu Tolan, in Asu Diale, Tasanya, Suadigo, a Gigadi, General, Tigus Sambio, General Pangando, the Rinchalady, Baby, or General Obo, Josani, Shiba. She did with Turuba Kale, Turua, Jetanima, Hobabu. Now, some more, the Sejame also a Gigaso, Macha Digginaso, Tilangan Twage, Tilangan Twage, you are to Suni Keda, she. At that day, the media de Matella de Kamale, Palace, or the UNG, Usa, or the Kisa to Diga Tabio, Donangango approach of the Chica de Boshiba. Turubakari, Josani, Tabin, Josa Muga, General Tamar, Dichin Bigama, Yamayo Nam Tamar. To do it, Matea, Janke, Ubde Met Loyati, no, although Nadua, Luke, when you chop a moody, no, Dumodon Tabia moody. ဆင်ရှားဆွေးမှုတွေပေါ့အဲ့ဒါတွေကိုပေါ့သူတို့စင်တေကိုပေါ့စိတ်တွေနဲ့ဖုံးလို့မရဘူးကမ္ဘာနိုင်ငံတည်တည်ရအခုမီဒီယာဖြစ်မှာကျွန်တော်အားလုံးIDPT မှာအားလုံးသိနေရတဲ့သူတို့ရဲ့လှုပ်ဆောင်မှုကစူးစမ်းပေးမယ်လေအရာမရောက်နိုင်ဘူးလို့ကျွန်တော်ထင်ပြီးတော့ကျွန်တော်တို့ရဲ့လှုပ်ဆောင်မှုတွေကျွန်တော်တို့ရဲ့ဒီထိတွေ့ဆက်ဆံမှုတွေကပကတိအရှိချင်းတွေကိုကျွန်တော်တို့ဗမာနိုင်ငံ တို့မှန်မှန်ကန်ကန်ကျွန်တော်ဆုံးဖြတ်နိုင်တယ်လို့ကျွန်တော်အကျွေးမဲ့ယုံကြည်တယ်
။တမတ်ကြီးဦးကျော်မိုးထွန်းအနေနဲ့ကြတော့ဒီအခုကုလသမဂ္ဂအထွေထွေညီလာခံဒီဖွင့်ပွဲမှာအဖွင့်မိတ်ခေါ်အနေနဲ့ဟိုသူ့ကိုပြောကြဖို့လေဟိုစီရင်ထဲမှာပါတယ်ဒါပေမဲ့သူကိုယ်တိုင်ကဒီမိတ်ခေါ်ပြောကြမဲ့အစီအစဉ်ကိုသူကိုယ်တိုင်ကဟိုဖြတ်ခဲ့တယ်ပေါ့နော်ဟိုသူကတကယ်တမ်းကြည့်မယ်ဆိုရင်မြန်မာနိုင်ငံကိုကိုးစားပြုထားတဲ့တမန်ကြီးတဦးအနေနဲ့ကုလသမဂ္ဂမှာရှိနေရတာ ਨੇ ပေါ့နော်ဘာဖြစ်လို့ဒီလိုမိကုံးအထွေထွေညီလာခံလို့အရေးကြီးတဲ့ဒီကမ္ဘာကောင်းဆောင်တွေပါလာပြီးတော့ပြောကြတဲ့အချိန်မှာမပြောဖို့ပေါ့နော်သူဘာလို့ဆုံးဖြတ်ခဲ့တယ်လို့မြင်လဲရှင
်ကျွန်တော်ကလတားရဲ့နောက်ပဲမှာအများကြီးခင်နေတယ်ရှိတာပေါ့လေရှိတဲ့ခါမှာကျွန်တော်တို့ဒီလိုလှုပ်ဆောင်တဲ့ခါမှာလေအဓိကအများတန်း၃နိုင်ငံကဟောနာပေါ့အဓိကအရေးပါတဲ့ခန့်ကန့်တာမှာပါတယ်ပေါ့ဂျန်နဲ့6နိုင်ငံကတော့အရန်ပေါ့လေအခုတန်းကျကော်မတီ9နိုင်ငံမှာပေါ့အဲ့လိုလုပ်တဲ့ခါမှာအာဒီလိုကျွန်တော်တို့အာဟိုပေါ့တစ်ခါတော့လည်းအပေးယူလုပ်တဲ့သဘောကြီးရှိကောင်းရှိမယ်နောက်တစ်ပြီးတော့ကျွန်တော်ညှိနှိုင်းတဲ့တိုင်ပင်တဲ့ဥစ္စာကြီးရှိကောင်းရှိမယ်ရှိတဲ့ခါမှာကျွန်တော်အပေးယူသဘောဆန်ဆန်လုပ်ရတာရှိရဲ့နောက်တစ်ခုကပေါ့အာဟိုတာပေါ့ဒီလိုတရားဝင်ပေါ့ဟိုကုလသမဂ္ဂကဟိုတိတိကျကျကြီးတရားဝင်အပြည့်အမှန်ပြုတယ်လို့အာမလို့ခင်ပါအော်ဒါတွေကိုရှောင်ရှားတင်နေဆိုပြီးတော့နိုင်ငံကြီးတွေကပြောတဲ့ခါမှာအဲ့ဒီပုံမှာမူတည်ပြီးတော့တမတိဥကြောမိုးတွန်းကလည်းဟုတ်ပြီဒါဆိုရင်တော့ဟိုပါဒါဟိုဒီကိုထွေထွေညီလာခံကြီးကအရေးကြီးပေမဲ့လည်းထွေညီလာခံမှာစကားပြောတာအရေးကြီးပေမဲ့လည်းတချို့ဥစ္စာတွေမှာဟိုအပြန်အလှန်နားလည်မှုပေးပြီးတော့အပေးယူလုပ်ပြီးတော့ကျွန်တော်တို့လှုပ်ဆောင်ရအပိုင်းတွေရှိမယ်လို့ကျွန်တော်ချင်ပါတယ်ခင်ဗျာ
ဒါဆိုလို့ရှိရင်အခုဒီCredential Committee ကနေပြီးမြန်မာနိုင်ငံကိုကိုစားပြုတဲ့ဒီကိုယ်စားလှယ်ကိုရွေးချယ်မဲ့ကိစ္စမှာတမ္မတ်ကြီးကိုပဲတရားဝင်ပေါ့နော်မြန်မာနိုင်ငံရဲ့ကိုစားပြုတဲ့ဒီကိုယ်စားလှယ်ဖြစ်ကိုကုလသမဂ္ဂကတရားဝင်ဆုံးဖြတ်မယ်ဆိုတဲ့လမ်းကြောင်းဟာဘာကြောင့်ပို့ပြီးတော့အရေးကြီးနေရလဲရှင
်ဒီနှစ်က၃ချိန်တော့ရှိပါပြီအာတတိယချိန်မှာဖြစ်တဲ့အတွက်ဒါတစ်ခုခုကိုလည်းသူတို့ဆုံးဖြတ်နိုင်တယ်ပေါ့အဆုံးပြနေတဲ့ကိစ္စမှာတော့ခုနဟိုဘက်ဟိုဘက်ပေါင်းဆောင်ကဖက်ဖက်ကကကျွန်တော်ကြည့်လိုက်တဲ့အခါမှာနိုင်ငံတကာအခင်းအကျင်းနိုင်ငံတကာအနေထားရဆိုရင်အာကျွန်တော်တို့ရဲ့အာဒီဒီမိုစီဘက်တော်သားတွေကအားတာနေတယ်အားတာနေတဲ့အတွက်ပေါ့အာကျွန်တော်တို့ကဒီအချက်နဲ့ချက်ပဲတောင်းဆိုချင်တယ်တစ်ချက်ကအာတကယ်မှ၃ချိန်မြောက်မှာပေါ့အာတမတိဥကြောင့်မတော်ခုလိုသမတ်ကရင်တရားဝင်အတိမတ်ပြုပေးလိုက်ပါအဲ့လိုအတိမတ်ပြုပေးလိုက်ပြီဆိုရင်တော့ကျွန်တော်နောက်ထပ်အိုအခြားမြစ်စင်ကျွန်တော်တို့ဒီ credential committee မှာကြုံတွေ့ရမယ့်ကိစ္စတွေမကြုံတွေ့ရပဲလေကျွန်တော်တို့ဒီတရားဝင်ကျွန်တော်တို့ပြည်သူ့ဘက်တော်သားတမတိဦးကျော်မတော်တရားဝင်ဖြစ်တယ်ဆိုတော့ကျွန်တော်ကလူချင်းတယ်နံပါတ်၁ချက်တကယ်လို့မရခဲ့ဘူးဆိုရင်တော့အာဒီဘုံနေပဲကြားနေမယ်ပေါ့အာဒါဆိုသူတို့လည်းအာဒီ credential committee ကလည်းမဆုံးဖြတ်နိုင်ဘူးအာသူတို့ဆုံးဖြတ်ချက်တွေရဲ့သူတို့မှာအချက်လက်တွေကတိတ်နေတယ်ဆိုရင်အာကျွန်တော်တို့ဒီ club တမကအပေါ်ရပေါ့ဒီဖားပေါ့လေအာနောက်နှစ်ကိုရွှေ့ဆိုင်တဲ့တနစ်တာကာလမှာတံမကြီးကိုပဲဆက်ထားလက်ပြီးတော့အာဒီဖားလို့ပြီးနောက်နှစ်ကိုရွှေ့ဆိုင်လက်တဲ့ဥစ္စာပေါ့ဒါအနေဆုံးကျွန်တော်တို့အဲ့လိုဖြစ်စေချင်တယ
်ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voaburmese ဖြစ်ပါတယ
်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00-10:00ထိတင်ဆက်နေတဲ့အစီအစဉ်မှာပတ်စင်ကဏ္ဍတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုကြရမှာပါပထမအဆုံးကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါရှင်မြန်မာအရေးဖြည့်ရှင်းမယ်ဆိုရင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခြေအနေသစ်နဲ့ကိုက်ညီတဲ့နီလန်းကိုရှာဖွေတော်လှန်ရေးအင်အားစုတွေကြားမှာလဲအခုထက်ပူးပေါင်းဆောင်ရွက်မှုအားကောင်းအောင်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တယ်လို့နိုင်ငံရေးအကဲခတ်တွေကတုံ့တက်ပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းတုံ့တက်ချက်ကိုစောင်းမရှင်ပြည်သွေးနိုင်တဲ့အတူအလိမ္မာကတင်ဆက်မှာပါရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေလက်ရှိအကြက်တဲကနေစစ်ကောင်စီရုံးထွက်နိုင်မလားအတွေ့အသည့်ပုံစံသစ်တူနဲ့ချင်းကပ်ရမယ်ຫນွေဥတော်လိုင်းရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာစစ်ကောင်စီဟာလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲအကြက်တဲတွေကနေရုံးထွက်နိုင်မလားအခုလိုမေးခွန်းထုတ်တာကတော့အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေး Institute USIB က2023ဩဂုတ်လ10ရက်နေ့မှာဖော်ပြခဲ့တဲ့ဆောင်းပါးရဲ့ခေါင်းစဉ်ပဲဖြစ်ပါတယ် USIB ရဲ့အကြီးတန်းအကြံပေး Priscilla Clapp နဲ့ USIB နဲ့ Wilson Center တို့မှာအဲ့ပညာရှင်နဲ့ Global Fellow အဖြစ်ဆောင်ရွက်နေတဲ့ရဲမျိုးဟင်းတို့ရေးသားတဲ့ဆောင်းပါးဖြစ်ပါတယ်မေကွန်းထုတ်မယ်ဆိုလဲထုတ်เสียပါပဲလက်တလောစီးရီးနိုင်ငံရေးစီးပွားရေးအခြေအနေအရရက်ကစစ်ကောင်စီအတွက်အတော်လေးဘေးကျနံကျအနေထားလို့ဆိုရမှာပါစီးရီးမှာလဲကာလကြာရှည်အထိုင်ချတတ်ဆွဲထားခဲ့တဲ့ရှည်တန်းစစ်မျက်နှာကစခန်းကုန်းတွေတစ်ခုပြီးတစ်ခုကြာရှုံးနေတာတွေ့ရသလိုထိန်းချုပ်နယ်မြေတွေလည်းတဖြည်းဖြည်းချင်းလက်လွတ်ဆုံးကျုံနေပါတယ်တိုက်ပွဲတွေမှာစစ်ကောင်စီတပ်သားတွေအကြအဆုံးများနေသလိုတပ်ထိပ်ပိုင်ဗိုလ်ချုပ်တွေဒိုင်းမှုတွေစကခဓာတ်စခမှုတွေလည်းအပြောင်းရွှေ့အဖြုတ်ထုတ်တွေများလာနေတာတွေ့ရပါတယ်အနှစ်80ကျော်တက်တန်းရှိတဲ့အခိုင်အမာဆုံး institution ကြီးလို့သမုတ်ကျညွှန်းဆိုကြတဲ့မြန်မာစစ်တပ်ထဲမှာအလှုပ်ရမ်းများနေပြီးတည်ငြိမ်မှုအကင်းမဲ့ဆုံးအနေအထားမျိုးကိုရောက်နေပြီလို့အကဲခတ်တွေကဆိုကြပါတယ
်စစ်ကောင်စီဟာနိုင်ငံရေးမှာလည်းတရားဝင်မှုမရပါဘူးပြည်သူကရွေးကောက်တင်မြှောက်ထားတဲ့အရက်သားအစိုးရစီကခိုင်လုံတဲ့အကြောင်းပြချက်မရှိဘဲလက်နက်အားကိုနဲ့အာဏာကိုမတရားလုယူခဲ့တာကိုပြည်သူလူထုကလုံးဝလက်မခံပါဘူးတိုင်းရင်းသားပြည်သူတွေရဲ့မကြုံစဘူးကြီးမားတဲ့စက်ကျင်တော်လှန်မှုကိုစစ်ကောင်စီရင်ဆိုင်နေရတာပါအလားတူပါပဲစစ်ကောင်စီဟာနိုင်ငံတကာမှာလည်းအတိအမှတ်ပြုခြင်းမခံရပါဘူးအာဆီယံထိပ်သီးအစည်းအဝေးနဲ့နိုင်ငံသားရေးဝန်ကြီးအစည်းအဝေးတွေမှာတက်ရောက်ခွင့်မရသလိုကမ္ဘာကူလာတပ်ကမှလည်းခုချိန်ထိစစ်ကောင်စီကိုအကိုစားပြုတဲ့အတိအမှတ်ပြုတဲ့နေရာမရပါဘူးအမေရိကန်ပြည်ထောင်စုကဆိုရင်မြန်မာစစ်ကောင်စီကိုတန်တမန်အစ်စ်ရှော့ချဆက်ဆံတာတွေ့ရပါတယ်ရန်ကုန်တန်ယုံမှာအမေရိကန်ကတန်မန်ကြီးအစ်စ်မထားတော့ပဲအစ်စ်နှိမ်ပြီးတော့တန်ယုံယာယီတာဝန်ခံတာထားရှိပါတယ
်စစ်ကောင်စီလက်ထက်စီးပွားရေးအနေအထားကတော့အထူးပြောစရာကိုလိုမယ်မထင်ပါဘူးဝင်ငွေတွေကြာဆင်းအလုပ်ကိန်းတွေရှားပါကုန်စည်နှုန်းတွေဇက်တိုက်တက်နေတာတွေကတက်တည်တက်ကပါပဲဘယ်လောက်တောင်အခြေအနေဆိုးလဲဆိုလက်တလောအခြေအနေမှာဆိုရင်ကုန်သွယ်ရေးကိန်းတဲ့ဒုတိယဗိုလ်ချုပ်ကြီးမိုးမြင့်ထွန်းဖန်စီစစ်စစ်ရေးယူခံရတယ်လို့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းပို့ကုန်သွင်းကုန်လိုင်စင်ချပေးမဲ့လူလက်မှတ်ထိုးပေးမဲ့သူမရှိလို့လုပ်ငန်းရှင်တွေအခက်တွေ့နေပါတယ်။ရန်ကုန်စိတ်ကမ်းမှာကုန်စီအဝင်အထွက်ရတလောက်နီးပါးဖြစ်နေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်။ပြောရရင်စစ်တပ်ကအာဏာသိမ်းလိုက်ချိန်ကစလို့လူမှုရေးစီးပွားရေးနိုင်ငံရေးအထိုင်အလုံးပြတ်သွားခဲ့ပါပြီ။ဒါကြောင့်လဲ USIB ဆောင်းပါးကစစ်ကောင်စီဟာဒီအကြက်တဲကနေရုံထွက်နိုင်မလားစစ်ကောင်စီဟာဒီအကြက်တဲကိုကြော်နိုင်မလားလို့မေးခွန်းထုတ်ထားတာပါပရစီလာနဲ့ရဲမျိုးဟင်းတို့သုံးသက်ရေးသားထားတာကိုလေ့လာကြည့်ရအောင်ပါအာနာသိန်းချိန်ကစလို့ရက်ဆက်ကြမ်းကြုတ်စွာဖိနှိပ်ချေမုန်းလာတဲ့စစ်ကောင်စီဟာသူရင်ဆိုင်နေရတဲ့အခက်အခဲအကြက်တဲတွေရော့ကျသွားစီဖို့ထိုင်းနိုင်ငံကြားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်ကိုတွေ့ဆုံပေးခဲ့တယ်ဒီလိုတွေ့ဆုံပေးတာဟာသူတက်တွင်းကလူတွေကိုနှစ်သိမ့်မှုပေးတာဖြစ်နိုင်တယ်လို့စစ်ကောင်စီတရားဝင်မှုရရေးအတွက်နိုင်ငံတကာကိုတွစ်ဆုံဆွေးနွေးရေးဆိုတာနဲ့ဆွဲဆောင်လိုက်တာလည်းဖြစ်နိုင်ပါတယ်။အဲ့ဒီနှစ်ခုနဲ့ဒုတိယအကြောင်းရင်းကပိုဖြစ်နိုင်ပါတယ်။စစ်ကောင်စီဟာလက်ရှိအကြက်တဲကထွက်နိုင်ဖို့ဒေါအောင်ဆန်းစုကြည်နဲ့အန်နေဒီကတ်ကိုထုတ်သုံးခဲ့တာပါ။ဒါပေမဲ့ဒီလိုလုပ်တာဟာစစ်ကောင်စီအတွက်ဘာမှအလုံးမဖြစ်ခဲ့ပါဘူး။
စစ်တကအာဏာသိမ်းပြီးနောက်ပိုင်းဖြစ်ပေါ်လာတဲ့အနေအထားနိုင်ငံရေးဖြစ်တည်မှုကပုံစံအစ်စ်ဖြစ်ပါတယ်။အဲ့ဒီပုံစံအစ်စ်နိုင်ငံရေးကမြန်မာနိုင်ငံရေးမှာစစ်တပ်ပါဝင်နေမှုအစုံသက်ရေး Federal Democratic နိုင်ငံထူထောင်ရေးနဲ့စစ်တပ်ဟာအရက်သားအစိုးရထိန်းချုပ်မှုအောက်မှာရှိရေးတို့ဖြစ်ပါတယ်။စစ်ကောင်စီဟာမတူကွဲပြားတဲ့မျိုးဆက်တွေပါဝင်တဲ့ခေါင်းဆောင်တစ်တွေရဲ့ခုခံတော်လှန်မှုတွေနဲ့ရင်ဆိုင်နေရတာပါ။တရရင်တလနဲ့ကအင်အားစုတွေနဲ့ PDF တွေရဲ့နေပြည်ထိတ်ချုပ်မှုပုံမကျဲပြက်လာတာနဲ့အတူစစ်တပ်ကိုလည်းပို့ဖိအားပေးလာနိုင်တာတွေ့ရပါတယ်။အတိတ်ကရှိခဲ့တဲ့နိုင်ငံရေးပုံစံအဟောင်းမဟုတ်တော့ပါဘူး။အနာဂတ်နိုင်ငံတော်ဟာပုံစံအစ်စ်ဖြစ်ပါတယ်။စစ်တပ်လွတ်လာတဲ့2008ဖွဲ့စည်းပုံအောက်ကဖြည့်ရှင်းရေးဆိုတာပုံစံဟောင်းဖြစ်တဲ့အပြင်စစ်တပ်နဲ့အရက်သားအီလီတ်တချို့ကြားဖြည့်ရှင်းလို့ရနိုင်တဲ့အချိန်ကာလမဟုတ်တော့ပါဘူး။ ဒါအပြင်2011ခုနှစ်ကစတင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာပြတ်သွားခဲ့ပါပြီ။ရှုပ်ထွေးတဲ့အခြေအနေကြီးချမှာလည်းအရွေ့နေတယ်လို့ဆိုနိုင်ပေမဲ့အုပ်ချုပ်မှုပုံစံသစ်ပေါ်လာနေပါပြီ။အဓိကကြားတဲ့အင်အားစုတွေကတော့ NUG, EAO နဲ့ NUCC တို့ဖြစ်ပါတယ
်။ဆောင်းပါးရဲ့အဆုံးသတ်မှာပရစီလာနဲ့ရဲမျိုးဟင်းတို့ကမြမအရေးဖြည့်ရှင်းမယ်ဆိုရင်ထဲ့သွင်းစဉ်းစားတဲ့အဓိကအချက်၄ချက်ကိုဖော်ပြထားပါတယ်။အဲ့ဒီ၄ချက်ကတော့စစ်ကောင်စီကနယ်မြေအများစုကိုမထိန်းထားနိုင်တော့တဲ့အပြင်အပေါ်စည်းအနေအထားရဖို့မဖြစ်နိုင်တော့ဘူး။2008ဖွဲ့စည်းပုံအောက်မှာ NLD နဲ့စစ်တပ်တို့ကြားမှာပဲဖြည့်ရှင်းရမယ်အချိန်ကာလမဟုတ်တော့ဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမြမအကြက်တဲကိုဘယ်လိုပါဝင်ကူညီဖြည့်ရှင်းပေးရမလဲဆိုတာအခြေအနေအစ်နဲ့ကိုက်ညီတဲ့နီးလန်းတွေကိုရှာဖွေပြီးအလုပ်လုပ်တင်တယ်။နောက်ဆုံးတစ်ချက်ကတော့တော်လိုင်းရင်အားစုတွေကြားမှာအခုတည်းပူပေါင်းဆောင်ရွက်မှုအားကောင်းစေဖို့ပိုပြီးတော့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့လိုအပ်တယ်လို့ဖြစ်ပါတယ်။ပရစီလာနဲ့ရဲမျိုးဟင်းတို့ရဲ့ဆောင်းပါးကရှင်းပါတယ်။စစ်ကောင်စီကအတိတ်ကလိုနိုင်ငံကိုမထိန်းချုပ်နိုင်တော့ဘူး။အပေါ်စည်းအနေထားလည်းမရနိုင်တော့ဘူး။ဒီကနေ့အခြေအနေဟာအသစ်ဖြစ်တယ်။ဒါကြောင့်နီလန်ဟောင်းတွေစဉ်းစားဖို့အဟောင်းတွေနဲ့အလုံးမဖြစ်တော့ဘူး။ပုံစံသစ်နီလန်သစ်တွေနဲ့ချင်းကပ်ဖို့လိုတယ်လို့ဆိုထားပါတယ်။နီဂွန်ကျုပ်အနေနဲ့ကိုလံဘီယာတက္ကသိုလ်ကနိုင်ငံရေးသိပ်ပံပါမောက်ခရှာရီဘာမန်ရဲ့မှတ်ချက်စကားကိုကိုးကားပေးရစီအဲ့ဒါကတော့အကြက်တဲတစ်ခုကိုအသုံးချနိုင်ဖို့ကအချက်နဲ့ချက်ပါပဲခင်ဗျားဘာဖြစ်ရှင်တာလဲဆိုတာတေချာသိဖို့နဲ့ဘယ်လိုလုပ်မလဲဆိုတဲ့နီလန်းကရှင်းလင်းနေဖို့ပါပဲတဲ့လက်ရှိမြန်မာ့နေဦးတော်လှန်ရေးရဲ့ပန်းနိုင်ကစစ်အာဏာရှင်စနစ်ချုပ်ငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံထူထောင်ရေးဆိုပြီးရှင်းရှင်းလင်းလင်းရှိတာမို့အဲ့ဒီပန်းနိုင်ကိုဘယ်လိုရောက်အောင်သွားမလဲဆိုတာကတော့မေးခွန်းထုတ်เสียဖြစ်ကြောင်းပါခင်ဗျာ
ကမ္ဘာမြန်မာမီဒီယာမြင်ကွင်းစီစဉ်ကိုစောင်းပါရှင်ဖြည့်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ခဲ့တာပါတနုနေညာချန် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ ISP မြန်မာမြင်ကွင်းကျဲမှတ်စုကိုကြည့်ကြရအောင်ပါကချင်ပြည်နယ်ကမြေရှားတူဖော်မှုတွေယာယီရနာလိုက်ရလို့တရုတ်မြေရှားဈေးကွက်မှာကြက်ရိုက်နေပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျဲမှတ်စုမှာဒီအကြောင်းအရာကိုအချက်လက်ခြေပြုပိုင်းခြားဖော်ပြမှာပါရှင
်ကချင်ပြည်နယ်ကမြေရှားတူဖော်မှုတွေရန်နာလိုက်လို့တရုတ်မြေရှားစစ်ကွက်မှာကြက်ရိုက်နေပါတယ်ပြီးခဲ့တဲ့ဩဂတ်လအတွင်းတရုတ်မြန်မာဆက်ဆံရေးကို ISP မြန်မာကလေ့လာတဲ့အခါဒီအချက်တွေကိုထင်ရှားတွေ့ရပါတယ်တချိန်တည်းမှာပဲလက်ဗရောင်းတောင်ကြီးနေစီမံကိန်းကဝမ်ပေါင်ကုမ္ပဏီနဲ့ဒေသခံတွေအကြားတင်းမာမှုကြီးထွားနေပါတယ်။တစ်ဖက်မှာလည်းအွန်လိုင်းလိမ်လည်ကိန်းတွေကိုနှိမ်နှင်းဖို့ရောက်ပိုင်းခြေဆိုင်တိုင်းရင်းသားမျက်နှာကင်အဖွဲ့တွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်။စစ်ကောင်စီကစစ်ဆေးလာတဲ့အတွက်ကချင်ပြည်နယ်ပံဝါဒေသကမြေရှားတပ်ထုတွေနေကိုယာယီပိတ်ထားလိုက်ရပြီးတရုတ်မြေရှားဈေးကွက်ကိုပါကြက်ရိုက်နေပါတယ်။တဘာဝပတ်ဝန်းကျင်တက်ရောက်မှုတွေကိုစစ်ဆေးမှဖြစ်တဲ့အတွက်ဩဂတ်လနောက်ဆုံးပတ်ကစပြီးပိတ်ထားလိုက်တာပါဒီအခြေအနေတွေကြောင့်တရုတ်မြေရှားဈေးကွက်မှာနှစ်နှစ်နီးပါးအတွင်းဈေးနှုန်းတွေစံချိန်တွေမြင့်တက်သွားပါတယ် ISP မြန်မာကပြုစုထားတဲ့အချက်လက်တွေအရအခုနှစ်9လတာအတွင်းမြန်မာကတရုတ်နိုင်ငံကိုမြေရှားတပ်ထုတင်ပို့မှုတန်ဖိုးကအမေရိကန်ဒေါ်လာတန်900နီးပါးရှိခဲ့တာပါဒါဟာတရုတ်နိုင်ငံကမြေရှားတင်သွင်းမှုတန်ဖိုးစုစုပေါင်းရဲ့82ရာခိုင်နှုန်းကျော်ရှိပါတယ်စစ်ကောင်စီကတော့မြေရှားတူဖော်မှုတွေကိုတရားဝင်ခွင့်ပြုထားတာမရှိဘူးလို့ပြောထားပါတယ်စကိုင်းတိုင်းကလက်ဗရောင်းတောင်ကျင်းဒီစီမံကိန်းလုပ်နေတဲ့ဝမ်ပေါင်ကုမ္ပဏီရန်စီကုမ္ပဏီနဲ့ဒေသခံပြည်သူတွေအကြားတင်းမာမှုတွေပြန်လည်ကြီးထွားနေပါတယ်စီမံကိန်းအရှိတ်ဘက်ကဝမ်မေးရွာဟောင်းမှာစစ်ကောင်စီတပ်ရဲ့အကူအညီနဲ့မြေယာတူးချက်တင်ယူတာတွေဝမ်ပေါင်ကုမ္ပဏီကလှုပ်လာတာကြောင့်ပါ။ဒါကြောင့်ဒေသခံပြည်သူတွေရဲ့ဆန္ဒပြမှုတွေ6ကြိမ်ထက်မနည်းရှိခဲ့ပါတယ်။တစ်ဖက်မှာတော့မကွေးတိုင်းငဖဲမြို့နယ်ကတရုတ်မြန်မာဓာတ်ငွေ့ပိုက်လိုင်းဆောင်စစ်ကောင်စီစခန်းကိုဒေသခံကာကွယ်ရေးအဖွဲ့တစ်ခုကတိုက်ခိုက်ခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဟောင်းမစ္စတာချင်ကန်းရဲ့နေပြည်တော်ခီးစဉ်နောက်ပိုင်းဓာတ်ငွေ့ပိုက်လိုင်းနဲ့ကျင်းနေစီမံကိန်းဆောင်စစ်ကောင်စီတပ်တွေတိုက်ခိုက်ခံရတာ၄ကြိမ်ထက်မနည်းရှိခဲ့ပါတယ်။ နေသက်ဒေတာကအွန်လိုင်းနေလေခိုင်းတွေကိုနေနေမှုဝါကိုကန့်နဲ့မိုင်းလာဒေတာအနာပိုင်တွေကတရုတ်အစိုးရနဲ့ပူးပေါင်းလာပါတယ်ပူးပေါင်းစစ်ဆင်ရေးလုပ်ပြီးပြစ်မှုကျွလွန်သူတရုတ်နိုင်ငံသား1500နီးပါးကိုဖမ်းဆီးတာတရုတ်နိုင်ငံစီပြန်လွှဲခဲ့တာပါတရုတ်ထိုင်းနဲ့လာအိုကသုံးနိုင်ငံသံမတ်တွေရန်ကုန်မြို့ကတရုတ်တန်ယုံမှာဩဂတ်လတွင်တွေ့ဆုံပြီးရာဇဝတ်ဂိုင်းတွေကိုနေနေမှုဆွေးနွေးခဲ့ပါတယ်တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ကတောင်ပိုင်းစစ်ဒေသဒုတိယဌာနချုပ်မူလဲဒေဗီတော်ကိုလာရောက်ပြီးတရားဥပဒေစိုးမိုးရေးတင်နန်းပေးဖို့စစ်ကောင်စီနဲ့ဆွေးနွေးခဲ့ပါတယ်တရုတ်ပြည်တွင်ဖိအားပေးမှုတွေကြောင့်ရာဇဝတ်မှုတွေနေနေရေးတရုတ်အစိုးရကအရှိန်မြင့်လာတာပ
ါ ISP မြန်မာမြင်ကွင်းကျန်မှတ်စုအစီအစဉ်ပါရှင်ဒီအစီအစဉ်ကိုဒီ Facebook စာမျက်နှာဖြစ်တဲ့ကျမတို့ဒီကျမတို့ရဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ YouTube မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိမြတ်ရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြော်ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာညချမ်းမာဗီရီကအကူမများရေဒီယိုကတော့အမြဲတမ်းနားထောင်နေပါတယ်စာဘလို့ပို့ရမှန်းမသိလို့စမ်းပို့ကြည့်တာပါရောက်ရင်အကြောင်းပြန်စီလိုပါတယ်လို့ရေးလာတဲ့သောရရှင်ကဗီရီကအကူမတွေအားလုံးစိတ်ရဲ့ချမ်းသာခြင်းကိုယ့်ရဲ့ကျန်းမာခြင်းနဲ့ပြည့်စုံကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါတောင်းပေးတဲ့ဆုနဲ့ပြည့်ပြရစီနော်အခုစာရောက်ကြောင်းမက်ဆေ့ချာကနေပြောလဲစာပြန်ရေးထားပါတယ်အခုလဲလေးလိုင်းကနေပြန်ပြောလိုက်ပါတယ်နော်VOA စီစဉ်တွေကိုနားလဲနားထောင်တခြားဟာလေးတခုလဲလောက်ပါအောင်လို့ရေးလာတဲ့သောရရှင်ကတော့
မင်္ဂလာပါ VOA ရေညာတိုင်းနားထောင်ဖြစ်ပါတယ်မြန်မာပြည်အတွက်မြန်မာပြည်သူပြည်သားတွေရှိပါတယ်ဘယ်နေရာရောက်ရောက်အားလုံးရဲ့ပန်းနိုင်တွေကအတူတူပါ VOA ကိုကျေးဇူးတင်ပါတယ
်နားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒါနဲ့ကျမတို့စီကထုတ်လင်းတင်ဆက်ပေးတဲ့အစီအစဉ်တွေကိုကြီးစုပြီးတော့ပြန်ပြီးရေးလာကြတဲ့သောရရှင်တွေဒီမှာနောက်ထပ်တစ်ယောက်ကတော့သူနာမည်ကခက်ဆန်းဆန်းမှာ Facebook နာမည်ဖြစ်ပါတယ်ကျမလည်းအတန်မထွက်တက်လို့ဒီတော်ရရှင်သူစာကိုကျမပြန်ချပေးရဲဆိုတော့သိမှာပါနော်သူက
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာကျွန်တော်လည်းပါဝင်ခြင်းပါတယ်ကျွန်တော်က YBS မော်တော်ယာဉ်မှုပါ CDM လှုပ်ရှားမှုမှာပါဝင်တဲ့မော်တော်ယာဉ်မှုပါအခုထိုင်းနိုင်ငံမဲဆောက်မြို့မှာရောက်နေပါတယ်ကျွန်တော်လည်းရင်ဖွင့်ခြင်းပါတယ်ကျေးဇူးပါ VOA ရေ
ဟုတ်ကဲ့ပါကျမတို့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုကြည့်ရှုပြီးပြန်ရေးလာတဲ့သောရရှင်ဖြစ်ပါလေရှင်။ဟုတ်ကဲ့ဒီအစီအစဉ်ကကျမတို့တနေရာတဲ့ဥမာဆိုရင်အခုတင်ပြသွားတဲ့မဲဆောက်မြို့ပေါ့နော်ဒီသောရရှင်ပြောထားတဲ့မဲဆောက်မြို့အဲ့လိုမျိုးမဲဆောက်မြို့တနေရာထဲမှာမူတည်ပြီးတော့လုပ်တဲ့အစီအစဉ်မဟုတ်တဲ့အတွက်ကြောင့်မလို့ကျမအစီအစဉ်တင်ဆက်တဲ့မညွညွလင်းကိုပြောထားပါမယ်။လိုအပ်လို့ရှင်ဆက်သွယ်လိုက်ပါမယ်။ကျေးဇူးအထူးတင်ပါတယ်တော်ရရှင်တရားဦးကျော်ဝင်းဆိုတဲ့တော်ရရှင်ကျမစီကို Messenger ကနေပြီးတော့လဲစာရေးလာတယ်လို့နောက်ပြီးကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုလဲ email ရေးပြီးတော့သူသိချင်တာလေးကိုမေးလာတာဖြေကြားပေးခြင်းပါတယ
် VOA ရေးနေ့စဉ်သတင်းကြေညာတဲ့အခါမှာအနောင်စာတချို့ကစီစဉ်ပြောင်းတာဒါမှမဟုတ်နောက်တယောက်ကိုပြောင်းမယ်ဆိုရင်ဘာလို့မျက်နှာရိပ်ပြလက်နဲ့ညှို့ပြနေကြတာလဲနားမလည်လို့ပါပြိသက်အတွက်တော့မလိုဘူးထင်ပါတယ် VOA အတွက်တော့အနောင်စာအချင်းချင်းလိုအပ်ပါသလားကျွန်တော်ကြည်လာတာနှစ်ပေါင်း40ကျော်ပါပြီ။ရင်ကမတွေ့ဘူးပါဘူး။ပွင့်ဝင်လင်းလင်းပြောရရင်ရုပ်ဆိုးသလားလို့ပါ။အမြင်ကိုပြောပြတာပါ။နေ့စဉ်အားပေးလျက်ပါ
။ဟုတ်ကဲ့ပါဦးကျော်ဝင်း။တခြားသောရရှင်တွေလည်းအလားတူမေးခွန်းတွေမေးလာတာရှိလို့ကျွန်မတစ်ခါကပြန်ဖြေပေးပူပါရယ်နော်။ဦးကျော်ဝင်းကြည်တာရေဒီယိုအစီအစဉ်ဖြစ်ပါလေရှင်။အရင်ကရေဒီယိုအစီအစဉ်ကိုရေဒီယိုကပဲနားထောင်လို့ရတာပါ။ အခုတော့ကျမတို့ရဲ့အင်တာနက်တွေကလည်းပိုကောင်းမြန်မာပြည်ကပြည်ရေးသက်ကလည်းဒီ Facebook တို့ YouTube တို့အဲ့လိုမျိုးလူမှုကွန်ရက်စာမျက်နှာတွေဒါမှမဟုတ်လေကျမတို့ VOA ရဲ့ application အဲ့လိုမျိုးနေရာစုံကနေပြီးတယ်လီဖုန်းနဲ့ကြည့်လို့ရလာတာမလို့ကျမတို့ဒီကနေပြီး radio အဖွဲ့သားတွေသတင်းတင်ဆက်ပုံကိုကင်မရာတွေနဲ့ရိုက်ပြပြီးတော့အတန်လဲနားထောင်ရုပ်လဲကြည့်လို့ရအောင်လုပ်ပေးထားတာဖြစ်ပါတယ်ရှင်ဒီမှာရေဒီယိုထုတ်လွှင့်တာကိုနည်းနည်းရှင်းပြချင်ပါသေးတယ်။ဒီမှာသတင်းကြေညာသူ2ယောက်3ယောက်ကြားမှာတယောက်နဲ့တယောက်အလှည့်ပေးတာမျိုးဒါမှမဟုတ်ရင်လည်းဒီချိုတင်ပြီးတော့အတန်သွင်းထားတဲ့သတင်းပေးပို့ချက်တွေအစီအစဉ်တွေကိုအပြင်ကဒီဆက်ခလုတ်နှိပ်တဲ့သူတွေကနေဖွင့်ပေးရတာမျိုးအတွက်ဆိုရင်တော့ကျမတို့အပြင်ကိုလက်ပြရတာမျိုးအချင်းချင်းအချက်ပြလက်ပြရတာမျိုးလုပ်ရပါတယ်။အခုကင်မရာတွေနဲ့ရိုက်နေတာမျိုးတချို့ကတော့ဒီလက်ပြတာမျိုးမဟုတ်ဘဲနဲ့မျက်နှာရည်မျက်နှာငယ်နေပဲပြကြတာပါ။တကယ်ကတခုခုအပြောင်းလဲလုပ်တော့မယ်ဆိုရင်ကျမတို့လက်ကို3-5စက္ကန့်လောက်ကြိုထောင်ထားပြီးတော့မှဒီအလှည့်ပေးရတဲ့နေရာမျိုးရောက်ရင်ဒီသတင်းသမားကိုပေးမလားသတင်းဖတ်တဲ့သူကိုအလှည့်ပေးမလားဒါမှမဟုတ်ပြင်ရနေပြီးတော့ဒီအစီအစဉ်တွေကိုဖွင့်ပေးတာမျိုးလုပ်ရမလားအထက်ကဆိုရင်အထက်ကသတင်းဖတ်တဲ့သူဘယ်သူရဲ့မိုက်ခရိုဖုန်းကိုပြင်ရနေဖွင့်ပေးရမလဲဒါမျိုးတွေကိုကျမတို့ကလက်နဲ့ချက်ပေးပြီးတော့ညွှန်ပြရတာမျိုးလုပ်ရပါတယ်အခုဟာရေဒီယိုထုတ်လွှင့်မှုကိုရိုက်ကူးပြီးတော့ပြသတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုမျိုးလေးတွေတွေးရတာဖြစ်ပါတယ်ရေဒီယိုထုတ်လွှင့်မှုနဲ့ရုပ်မြင်သံကြားရိုက်ကူးထုတ်လွှင့်မှုအဲ့လိုမျိုးကွာခြားတာလေးရှိပါလိမ့်ရှင်နောက်ထပ်ရေးလာတဲ့သောရရှင်ကလည်းလေးလေးဆိုတဲ့သောရရှင်မှာနှစ်တည်းအကြာကြီး VOE ကိုနားဆင်ခဲ့သူဖြစ်ပါတယ
်မင်္ဂလာပါ VOE ကျွန်တော်စာရေးမယ်ရေးမယ်နဲ့အသက်48နှစ်ရှိသွားပါပြီစာလည်းတစ်ခါမှမရေးဖြစ်ပါဘူးကျွန်တော်ညစဉ်ညတိုင်းတော့နားထောင်ဖြစ်ပါတယ်ကျွန်တော်ဝင်းဖေပါဆိုတဲ့ခေတ်ကလေးကပါVOA ကမရေးတန်တာကျော်ကတောတာရှင်တွေစာရေးကြပါအောင်ဆိုလို့စာရေးလိုက်ပါတယ်။ VOA ရဲ့သတင်းမှန်တွေကိုလည်းဆက်လက်အားပေးနေမှာပါ။ကျမ်းမာချမ်းသာကြပါစေ VOA ရေ
။ဟုတ်ကဲ့အသက်48နှစ်သောရရှင်စာရေးကြပါအောင်လို့ပြောရကြတော့နှက်တော့ပါပြီနော်။စာရေးတာကျေးဇူးတင်ပါတယ်။ညစဉ်ညတိုင်းနားထောင်ပါတယ်ဆိုလို့လည်းကျေးဇူးတင်ပါတယ်။နားထောင်နေဆိုလို့ကျမတို့ရုပ်မြင်သံကြားသတင်းတွေကိုလည်းတင်ဆက်ပေးနေတာကြည့်လို့ရရင်ကြည့်ကြည့်ပါအောင်နော်။သူတို့ကနေဖန်ယူနာစင်မှုအစစ်မပြေရင်ဖုန်းကနေပြီးတော့လဲ Facebook တို့ YouTube တို့ဒီလိုမျိုးလူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့ကြည့်လို့ရပါတယ်။ကျမတို့အဲ့နေရာတွေမှာဓာတ်ရရောနောက်ပြတော့မှအားရင်လဲနောက်အားရောမှပြန်ကြည့်လို့ရတာရောတင်ထားပေးပါတယ်။ကျမရွှင်လန်းပါစေကြောင်းလဲဆုတောင်းပေးချင်ပါတယ်ရှင်။ကိုဆက်ပြီးရင်းဖွင့်လာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးစီမှာရရှင်။ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်လာပြီးတော့ကျွန်တော်က VOE ကိုစာမရေးဘူးပါဘူး။ဒါပေမဲ့အမြဲတမ်းတော့နားထောင်အားပေးပါတယ်။မြန်မာပြည်သူတွေရဲ့အတန်းကိုကဘာကတည်အောင်လှုပ်ဆောင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူ့နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်ရေးလာပါတယ်
။ကျွန်တော်တို့ချင်းပြည်နယ်တောင်ပိုင်းတနေရာကဒိုင်ဒေသဟာအလွန်ဝေးသည့်ခေါလန်တဲ့ဒေသပါအရသာအစိုးရလက်ထက်ကစိုက်ကဲလမ်းနေတာရောက်တဲ့ဒေသဖြစ်ပါတယ်ဒီလိုလမ်းပန်းဆက်သွယ်ရေးခက်ခဲတော့ကျန်းမာရေးပညာရေးစီးပွားရေးတွေခင်းနောက်ကြကြံနေကြတာကြားပါပြီအခုဆိုရင်အာနာသိန်းစစ်တပ်ကြောင့်လမ်းပန်းဆက်သွယ်ရေးတွေအကုန်လုံးပိုပြီးခက်ခဲသွားပါတယ်အရင်အရသာအစိုးရကဖောက်ပေးခဲ့တဲ့လမ်းတွေလည်းပျက်စီးကုန်ပါတယ်ပြီးတော့ဒေသကာကွယ်ရေးတပ်တွေနဲ့စကားဆတပ်တွေကြားမှာတိုက်ပွဲတွေကြောင့်မြို့ပေါ်နဲ့ဆက်သွယ်တဲ့လမ်းတွေအကုန်ပိတ်ကုန်ပါတယ်အရင်တော့မော်တော်ဆိုင်ကယ်နဲ့သွားလို့ရပေမဲ့အခုတော့ဆိုင်ကယ်လည်းသုံးလို့မရတော့ပါဘူးမြို့ပေါ်တက်ချင်ရင်ခြေချင်းနဲ့တပတ်လောက်ကြာပါတယ်ဒိုင်ဒေတာကန်ဒီဟာစားဝတ်နေခက်ခဲကြက်တဲလာကြတာတစ်နှစ်လောက်ကျော်လာပါပြီဝင်ငွေလည်းမရှိကြတော့ကြာရင်ငတ်သေးဖို့ပဲရှိပါတယ်စေဝါတွေလည်းမရှိတဲ့အတွက်ငှက်ဖျားယောဂကလည်းခေါင်းပြန်ထောင်လာပြန်ပါတယ်အခုအချိန်တွေဟာလွန်ခဲ့တဲ့နှစ်ပေါင်း30ကျော်ကအချိန်တွေထက်တောင်ဆိုးနေပါတယ်ဒါကိုကဘာကသိအောင် VOA ကနေတစ်ဆင့်ရင်ဖွင့်လိုက်ရပါတယ်ဗျာ May God bless you VOA
ဒါကသူတို့ရဲ့ချင်းပြည်နယ်မှာကြုံနေရတဲ့အထွေထွေအခက်အခဲဖြစ်ပါတယ်ရှင်။အခုအချိန်တွေမှာချင်းပြည်နယ်မဟုတ်တဲ့တခြားဒေသတွေကနေပြီးတော့လေအခြေအနေကခါတိုင်းထက်အထူးပိုပြီးတော့ဆိုးရွားလာကြပါတယ်လို့ရေးလာတဲ့စာတွေကိုမကြာခဏလက်ခံရရှိပါရနော်။သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်။အားလုံးအဆင်ပြေကောင်းမွန်တဲ့နေ့တည်းပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန့်နေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ Radio ကနေဖန်ယူနာဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနာဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။ပရောရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မြန်မာပြည်ကပေးစာအစီအစဉ်ကိုမဲအေးသနာကျော်တင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့ထူးခြားစံပြဒီကမ္ဘာသတင်းများအစီအစဉ်ကိုကျမတို့တင်ဆက်မှာပါပြီးခဲ့တဲ့အပတ်ကထုတ်လွှင့်သွားတဲ့ဒန်နာယီတဲကရေနကောက်တကယ်လိုက်ရှာနေတာခရုပညာပေးတဲ့နေရာမှာနာမည်ကြီးသူစတဲ့ထူးခြားစံပြသတင်းတွေကိုမဲအေးသန့်စင်နဲ့အတူကိုဝင်းခတ်မောင်ပြောပြထားတာကိုပြန်ပြီးတော့တင်ဆက်မှာပါရှင
်ဂျော်ဒန်နိုင်ငံရဲ့မြို့တော်အာမန်မှာတော့အင်ဂျင်မပါကိုပိုင်ဒီဇိုင်းထွင်ထားတဲ့ပုံစံဆန်းကားပြိုင်ပွဲကျင်းပခဲ့ပါတယ်စက်တင်ဘာ10ရက်နေ့က Red Bull ကျွမ်းကုမ္ပဏီကဦးစီးကျင်းပတဲ့အင်ဂျင်မဲ့ကားပြိုင်ပွဲမှာအသင်းပေါင်း40ပါဝင်ခဲ့ကြပြီးပွဲကြည့်ပရိသတ်တွေကလည်းအားပါတရအားပေးခဲ့ကြပါတယ်2022ကမ္ဘာဖလားဘောလုံးပွဲမှာလက်ရွေးစင်စုကူးသွားတဲ့အာဂျင်တီးနားဘောလုံးသမားလီယိုနယ်မက်ဆီကိုအားကျတဲ့ဂျော်ဒန်ကာမွန်သမားအာမက်မဲလ်ကာဝီလည်းပါဝင်ခဲ့ပါတယ်။သမိုင်းတစ်ခြားအကောင်းဆုံးလို့အတိတ်ပဲရတဲ့ Greatest of All Time ကိုအတူကောက် GOAT GOAT လို့ခေါ်တာပါ။မက်ဆီကသူ့အတွက် GOAT အကောင်းဆုံးကစားသမားလို့သတ်မှတ်တဲ့အတွက်အင်္ဂလိပ်လို GOAT GOAT စိတ်ပုံစံကားဒီဇိုင်းဖန်တီးခဲ့တာလို့သူကပြောပါတယ်။အင်ဂျင်မဲ့ကားတွေကိုကိုယ်စိတ်ကြိုက်ဒီဇိုင်းဖန်တီးထားပြီးပြိုင်မောင်းတဲ့အခါမှာလဲကားမမှောက်အောင်မောင်းရတာပါအခက်ခဲတွေကိုကြောချောင်းတင်းရင်ပန်းနိုင်ကိုအများဆုံးဝင်နိုင်အောင်ပြိုင်ရတာလဲဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံကလူမှုကွန်ရက်ပေါ်မှာထင်ရှားတဲ့သူတို့အွန်လိုင်းဆယ်လီတယောက်ကခယူပက်ကြီးတွေကိုအိမ်မွေးတိရစ္ဆာန်အဖြစ်မွေးရင်းနဲ့စီးပွားရှာနေပါလေအမွေးလေးမကျုပ်အတန်လေးမစူးအလုံးရှုပ်လဲတတ်တာတွေခရုပက်ကြီးတွေကိုအိမ်မွေးထိတ်ဆန်အဖြစ်မွေးခြင်းတပင်များလာနဲ့အမျှပက်ကြီးအကြောင်းသိကောင်းစရာသူ့ရဲ့လူမှုကွန်ရက်ဆိုင်မျက်နှာမှာလေးပြည့်သက်တူလာပါလေဂျာမနီနိုင်ငံမြူနစ်မြို့အခြေဆိုင်ခရစ်ဘာကလီးဆိုတဲ့ကလေးနှစ်ယောက်အမေကဝါဒနာအရသူ့ရဲ့အိမ်မွေးထိတ်ဆန်တွေအကြောင်းဗီဒီယိုဘလော့ဂ်တင်ခဲ့ပြီးတဲ့နောက်မှာပြည့်သက်တွေတူလာတာပါသူရဲ့သားအကြီးရဲ့အကျဉ်းပြည့်ချက်အရာ TikTok လူမှုကွန်ရက်အကောင့်ဖွင့်ခဲ့ပြီးတော့ညာရင်းချင်းပင်ပရိသတ်အယောက်3000ရရှိခဲ့ပါလေအခုတော့သူကပက်ကြီးပညာရှင်ဖြစ်နေပါပြီပက်ကြီးတွေကိုမျိုးပွားပြီးတော့ online ဈေးဆိုင်ကလေးတဆင့်ပက်ကြီးအကောင့်ငယ်လေးတွေကိုရောင်းချပေးနေပါလေဆလမလောက်ရှိတဲ့ပက်ကြီးကအစခရုပက်ကြီးအရွယ်ဆုံးကိုကုန်တင်9000ယုံတစ်ခုထဲမှာထားပြီးတော့မျိုးပွားနေတာအခုဆိုရင်အကောင့် 9000 လောက်ရှိသွားပါပြီတက္ကသိုလ်ကအနုပညာဘာသာရပ်ကိုလေ့လာခဲ့ပြီးတော့ဂီတပညာရှင်အဖြစ်နာမည်ကျော်ရှင်ခဲ့တဲ့ခရစ်ဘက်ကလီတယောက်အခုတော့ခရုပက်ကြီးလုပ်ငန်းနဲ့အွန်လိုင်းဆယ်လီအဖြစ်လူမှုကွန်ရက်ပေါ်မှာနာမည်ကြီးနေပါပြီခရုပက်ကြီးတွေကိုအိမ်မွေးထိတ်ဆန်အဖြစ်မွေးနေသူတို့အတွက်အစားဘယ်လိုကြွေးရမလဲသူတို့နေထိုင်ဖို့တင့်တင့်နဲ့စုထိုင်းစားဘယ်လောက်ရှိတယ်လဲကလေးတွေအတွက်ဆိုရင်ဘယ်လိုပက်ကြီးမျိုးကိုစဝင်ရကောင်းမလဲဆိုတဲ့အကြောင်းအရာတွေကို အွန်လိုင်းပေါ်ကနေတဆင့်သူကမျှဝင်ပေးရင်းနဲ့အသက်မွေးဝမ်းကြောင်းပြုနေတာဖြစ်ပါလေ။အခုတော့သူ့ရဲ့လုပ်ငန်းလေးကြီးထွားလာတာဖြစ်တာကြောင့်အချိန်ပြည့်ဝင်တဲ့တရားနဲ့တခြားအကူတွေပါခံထားရပါလိမ့်ရှင်။
ပိုင်းကတိုးပတ်မြို့မှာတော့စပယ်နီတဲ့ဆန်နီရီထောင်ချီစုဝေးပွဲကိုအောက်ဂုလာထောင်ပိုင်းမှာနှစ်ဆင်ကျင်းပလည်ရှိပါတယ်။ကဘာမှာလူဦးရေရဲ့တိရဂိုင်နှုံးကနေ200ဂိုင်နှုံးလောက်ပဲငကိုစပယ်နီအောင်ပေါက်တာပါ။ဂျင်ဂျာမလေးရှားဂျင်းရဲ့ပန်းနီအောင်ကိုဆွဲပြူပြီးဂျင်ဂျာလို့ခေါ်ကြတဲ့အနီအောင်ငကိုစပင်ရှိသူတွေကအသားဖြူရက်ကြပြီးမျက်လုံးအောင်လည်းဖြော်တတ်ပါတယ်။နေအောင်ကခရမ်းလုံရောက်ကြီးထိလွယ်တာကြောင့်နေလောင်လွယ်ပြီးဖဲချောက်ပေါက်တတ်သူတွေလည်းဖြစ်ပါတယ်။ဂျင်ဂျာစပင်ရှိသူတွေကဥရောပအမြောက်နဲ့အနောက်မြောက်ဒေသကဆင်းသက်လာတာဖြစ်ပါတယ်။ငကိုစပင်းအနီရှိသူတွေကကမ္ဘာလူနည်းစုဖြစ်တာကြောင့်တချို့တွေဆိုရင်ကျောင်းမှာစားနောက်ခံရတတ်တယ်လို့ဒီပွဲကိုတက်လာသူဂျင်ဂျာတယောက်ကပြောပြပါတယ်။ဒီပွဲကိုရောက်တော့ကိုစပင်းနဲ့တူတဲ့သူရုပ်ဆင်တဲ့သူတွေအတူရှိနေရတော့တယောက်ထဲအတီးကျန်တယ်လို့မခံစားရတော့ဘူးဆိုပြီးသူကပြောပါတယ်ခင်ဗျာ။
ကော့လန်ရဲ့ Loch Ness ရေကျူရေကန်ကြီးရဲ့မှာရှီဟောင်းဒဏ္ဍာရီတွေကရေနဂါးကြီးရှာဖွေပွဲကိုဩဂုတ်လနောက်ပိုင်းတော့အကြီးအကျယ်ကျင်းပခဲ့ပါလေ။ Loch ဆိုတာကတော့ Scotland ဘာသာစကားနဲ့ရေကျူရေကန်လို့အဓိပ္ပာယ်ရပါလေ။ဒါကြောင့် Loch Ness ရေကျူရေကန်ထဲမှာလေပြီးရှည်ပြီးတော့ရေပေါ်မှာဘိုးတပုတ်တဲ့မင်းပေါ်လာတတ်တဲ့ရေသရဝအကောင်ကြီးရှိတယ်ဆိုပြီးတော့ယူဆထားကြသူတွေကနှစ်50ကျော်အတွင်းမှာအကြီးဆုံး Loch Ness Monster ရှာဖွေပွဲကိုကျင်းပခဲ့ပါတယ်။ဒီပြိုင်ပွဲမှာပါကျင်တဲ့သူတွေအယောက်100လောက်ကညီထီးတဲ့ကရင်ထဲမှာ Loch Ness Monster အကောင်ကြီးကိုရှာနေကြတာဖြစ်ပြီးဒီလိုရှာပုံတော့ဖွင့်ပွဲကို online ကနေတဆင့်ဓာတ်ရိုက်စောင့်ကြည့်ကြသူတွေကလည်းအယောက်300လောက်ရှိခဲ့ပါတယ်။ Loch Ness ရေကန်ပေါ်ကနေအနီအောက်ရောင်ရောင်ကြီးတုံးပြီးတော့ကင်မရာတွေတက်ထားတဲ့ drone ရင်းတွေပြန်တန်းပြီးတော့လည်းရှာဖွေခဲ့ပါတယ်။တချို့ဆိုရင်လည်းရေအောက်အတန်ဖန်းဆက်တွေတုံးပြီးထောင်လန်းခဲ့ကြပါမယ်လေရှာလို့မတွေ့ခဲ့ကြပါဘူး Loch Ness Monster တကယ်ရှိမရှိ DNA မျိုးဗီဇာတုံးပြီးတော့သိပ္ပံပညာရှင်တွေကစမ်းသပ်ရှာဖွေခဲ့ရမှာတော့ဒီအကောင်ကြီးကဒိုင်နိုဆောလိုအကောင်ကြီးမဟုတ်ဖယ်နဲ့အီယာမငရှင်ကြီးဖြစ်နိုင်တဲ့အကြောင်း2019လုံးကတော့သိပ္ပံပညာရှင်တွေကသုံးသပ်ခဲ့ကြပါလိမ့်ရှင်
ဒါကတော့တနင်္ဂနွေညချမ်းတင်ဆက်နေကြထူးခြားစပြာကမ္ဘာသတင်းများအစီအစဉ်ကိုမိုက်တန်းစင်နဲ့ကိုဝင်းခမ်းမောင်တို့တင်ဆက်ခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြောပြမှာပါရှင
်ဒီကနေ့ငါနေဝင်ထွက်လောက်တဲ့တင်မောလေးကိုတိုက်ခိုက်မယ်လို့ရုရှားကချင်းချောက်ထားတဲ့ကြမ်းပါပဲယူကရိန်းနိုင်ငံထွက်ဂျုံနေတင်ဆောင်လာတဲ့တင်မောနောက်ထပ်တစ်စင်းတူကီနိုင်ငံကိုဒီကနေ့တင်းနေလို့နေပဲရောက်သွားပါတယ်ကျုံတန်းကြီး 18,600 တင်ဆောင်လာတဲ့ပလောင်နိုင်ငံမှတ်ပုံတင်တဲ့မောဟာအချင်းနိုင်ငံကိုဆက်လက်ထွက်ခေါ်သွားမှာပါမြမအရေးဖြစ်ရှင်မှုရှစ်တောင်အရှေ့နိုင်ငံများအတင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲပေါ်ရေးအင်ဒိုနီးရှားနိုင်ငံကကုလသမဂ္ဂထွေထွေညီလာခံမှာတိုက်တွန်းလိုက်ပါတယ်ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်နိုင်ရာအဓိကမူဖြစ်ရှိနေစေဖြစ်ပြီးစစ်ကောင်စီကအကောင့်ထဲပေါ်ဖို့လဲတိုက်တွန်းတဲ့အကြောင်းအင်ဒိုနီးရှားနိုင်ငံဂျာယီဝန်ကြီးရက်တနိုမဆူရီကမနေ့ကတော့ကုလသမဂ္ဂထရီညီလာခံမင်းခွန်းထဲမှာထည့်သွင်းပြောဆိုသွားတာပါမြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလ7ရက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးချက်ထဲတွေနဲ့လက်နက်ကန်ပြုပကတ်တွေကြီးထွားလာတာကိုဖြစ်ရှင်းဖို့ရည်ရွယ်ပြီးအာဆီယံအသင်းကဘုံသဘောတူညီချက်5ရက်ချမှတ်ထားပေမဲ့လက်တွေ့မှာအကောင့်ထဲမပေါ်နိုင်ပဲဖြစ်နေတာကြောင့်အာဆီယံအသင်းဝင်အလို့အပဝင်နိုင်ငံတကာအတိုင်းဝန်းကစိတ်ပြစ်နေကြတာပါပြပရောက်မြန်မာလူသမားတွေရဲ့လစာတွေကအနည်းဆုံး25ရာခိုင်နှုန်းကိုမိသားစုထံပြန်ပို့ရမယ်အစီအစဉ်ကိုဒီနေ့ဘန်ကောက်မြို့တော်မှာကန့်ကွက်ဆန္ဒပြကြပါတယ်။ဝင်ငွေ၄ပုံတစ်ပုံကိုတရားဝင်ငွေလွှဲစနစ်နဲ့ပြန်ပို့ဖို့စစ်ကောင်စီကစီစဉ်တာကိုစန့်ကျင်တဲ့အနေနဲ့ထိုင်းရောက်မြန်မာလူသမားတွေနဲ့အလို့သမားတွေလှူရှာသူတချို့ကုလသမဂ္ဂရုံးပြမှာဒီနေ့ပဲဆန္ဒပြကြကြတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တနုနေညချန်းအတွက်တရင်ချင်းချုပ်ကိုကိုအောင်လင်းဦးကပြောပြသွားတာပါဒီနေ့ညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Helen ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ TN1 ပါရှင်ပြည်ဝမြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.vo voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကို Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်။အားလုံးရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။